အာဖဂန်သမ္မတရွေးကောက်ပွဲဝင်ခဲ့ကြတဲ့ကိုယ်စားလှယ်လောင်းနှစ်ဦးအကြားအာဏာခွဲဝေအုပ်ချုပ်ရေးသဘောတူလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်နိုင်ပိုင်းအကြာမှာပဲရွေးကောက်ပွဲကော်မရှင်ကဒေါက်တာမိုဟာမက်အက်ရှ်ရက်ဖ်ဂါနီအမဇိုင်ကိုအာဖဂန်နစ္စတန်အစ္စလာမစ်သမ္မတနိုင်ငံရဲ့သမ္မတအဖြစ်ကြေညာလိုက်ပါတယ်။ဒီကြေညာချက်နဲ့အတူကော်မရှင်အနေနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုအဆုံးသတ်လိုက်ပါပြီလို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအာမက်ယူဆပ်နိုရီစတန်နီကပြောသွားပါတယ်။မစ္စတာဂါနီကိုသမ္မတအဖြစ်နဲ့ပြိုင်ဘက်မစ္စတာအဗ်ဒူလာကိုတော့အစိုးရရဲ့နေ့စဉ်လုပ်ငန်းတာဝန်တွေကိုတာဝန်ယူလှုပ်ဆောင်ရမယ်အမှုဆောင်အရာရှိချုပ်အဖြစ်ယာဒူးနေရဖန်တီးခန့်အပ်သွားဖို့သဘောတူလိုက်တာပါ။ဒီသဘောတူညီချက်အရာမစ္စတာအဗ်ဒူလာအတွက်အမြဲတမ်းနေရာအစ်တစ်ခုထားရှိနိုင်ဖို့မစ္စတာဂါနီအနေနဲ့သူ့ရဲ့သမ္မတအာဏာသုံးပြီးဆုံးဖြတ်လှုပ်ဆောင်စရာအတော်များများကိုချက်ချင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဂျွန်လ14ရက်တကြော့ပြန်သမရရွေးကောက်ပွဲတွေကျင်းပပြီးချိန်ကလေးကနိုင်ငံရေးအရာညှင်းခုံဆွေးနွေးမှုတွေတည်င်းပတ်အတော်ကြာဖြစ်ပွားခဲ့ပြီးတဲ့နောက်အခုလိုသဘောတူညီချက်ထွက်ပေါ်လာတာပါဒါပေမဲ့ရွေးကောက်ပွဲရလနဲ့ပတ်သက်လို့နောက်ထပ်ဒီတင်းမာမှုတွေဖြစ်လာမှာကိုစိုးရိမ်တဲ့အတွက်လဲရွေးကောက်ပွဲကော်မရှင်ကထုတ်ပြန်မကြေညာထားပါဘူးနောက်သတင်းပတ်တင်းလာနေမှာတော့မစ္စတာဂါနီသမရအဖြစ်ကျန်းသစ္စာတင်ဆိုမှာပါအခုသဘောတူညီချက်အတွက်အမေရိကန်အစိုးရအရာရှိတွေကချီးကျူးလိုက်ပြီး2014ခုနှစ်နောက်ပိုင်းအာဖဂန်နိုင်ငံထဲမှာအမေရိကန်တပ်ဖွဲ့အင်အား1000ဆက်လက်ထားရှိမဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်ကိုမစ္စတာဂါနီကလက်မှတ်ရေးထိုးလိုက်မယ်လို့မျှော်လင့်ကြောင်းလဲထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင်